မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်ရေးမှာအာဆီယံနဲ့ကုလသမဂ္ဂတို့ကအာဆီယံဘုံသဘောတူညီချက်9ရပ်ကိုအခြေခံပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့မြန်မာနိုင်ငံကအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့ပတ်သက်လို့ကတော့တိတ်ပြီးတော့အကောင်းနဲ့မျှော်လင့်လို့မရဘူးလို့သူတေတီတချို့ကပြောဆိုပါတယ်ဒီအကြောင်းအရာကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးတို့ကမ်ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြည်ထနာကူညီဖြည့်ရှင်ပေးနိုင်ရေးဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းတွေဖွင့်ဖို့ကိစ္စအရေးကြီးကြောင်ဆွေးနွေးခဲ့သလိုအာဆီယံဘုံသဘောတူညီချက်9ရပ်ကိုအခြေခံပြီးကုလသမဂ္ဂနဲ့အာဆီယံတို့ပူးပေါင်းဆောင်ရွက်ဖို့အကြောင်းဆွေးနွေးခဲ့ကြတယ်လို့မတ်လ31ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအရေးအာဆီယံဘုံသဘောတူညီချက်9ရပ်အပေါ်အခြေခံပြီးပူးပေါင်းဆောင်ရွက်မယ်ဆိုပေမဲ့လည်းတကယ်တမ်းမှာအဲ့ဒီ9ချက်ထဲကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆိုတဲ့ကိစ္စအရတစ်ခုလောက်ကိုပဲအားလုံးပူးပေါင်းဆောင်ရွက်နိုင်မယ်အနေအထားရှိနေတယ်လို့ကမ်ဘောဒီးယားနိုင်ငံတကာဆက်ဆံရေးသုတေသနဌာနအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးခင်ဖီယာက VOA ကမ်ဘောဒီးယားဌာနကိုတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။ဘုံသဘောတူညီချက်9ရပ်ထဲမှာပါဝင်တဲ့ပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအသီးသီးတွဲဆုံဆွေးနွေးရေးနဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးကိစ္စနဲ့ပတ်သက်လို့တော့ခင်ဖီယာကအခုလိုဆက်လက်ပြောဆိုပါတယ
်။ဘယ်ယင်းနေပြီးការបញ្ឈប់អំពើហិង្សាឬក៏ការចរចាន
យោបាយបរិបកអត់ទៅបវនីတဲ့អភ័ក្រអទីទីទ្វេសងសេនួយីဖြစ်ဖို့ ਨੇ အကြမ်းဖက်မှုတွေရပ်ဆိုင်းနိုင်မှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအခုနောက်ဆုံးအခြေအနေတွေအရဆိုရင်တော့ကျွန်တော်အနေနဲ့အကောင်းမြင်နဲ့မျှော်လင့်နိုင်တဲ့အနေအထားမရှိဘူးလို့ပဲပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာစစ်ကောင်စီဟာနိုင်ငံရေးအရទ្វេសងសេនួយីမှုမလုပ်ဘူးဆိုတဲ့သဘောကိုပဲတွေ့နေရလို့ပါ
။ကမ်ဘောဒီးယားနိုင်ငံရဲ့သုတေသီတူဖြစ်တဲ့ Sensory ကတော့အလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးဖြစ်ရင်အကျိုးရှိနိုင်မယ်လို့မြင်ပါတယ်အထူးသဖြင့်တော့လူသားချင်းစာနာမှုအကူအညီတွေအတွက်အကျိုးရှိနိုင်ပါတယ်ဒါအပြင်မြန်မာအရေးပါဝင်ကူညီဆောင်ရွက်နေတဲ့အဖွဲ့တွေအနေနဲ့မြန်မာနိုင်ငံပြည်ထနာအတွက်တကယ်အပြည့်အမှန်ကိုမြန်မြန်ဆန်ဆန်ရှာဖွေနိုင်ဖို့နဲ့လက်ရှိမြန်မာအရေးဆောင်ရွက်နေတဲ့ရန်တရားထက်ပိုမိုထိရောက်တဲ့ရန်တရားတစ်ခုကိုဖန်တီးဖို့လိုမယ်လို့မြင်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကကမ်ဘောဒီးယားကိုတွားရောက်ပြီးအာဆီယံဥက္ကဋ္ဌနဲ့အာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလက်ထောက်ပြောခွင့်ရဖာဟင်ဟတ်ကတော့တောက်ကြနေတုန်းကနယူးယောက်ကုလသမဂ္ဂဌာနချုပ်မှသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
် This mission was undertaken against the backdrop of escalating violence throughout Myanmar.As bombings and other excesses committed
မြန်မာနိုင်ငံနဲ့ဘုံကျဲတက်ခတ်မှုတွေအပါအဝင်တခြားပြင်းထန်တဲ့တက်ခတ်မှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးရန်နဲ့အမျိုးမျိုးရင်ဆိုင်နေရပြီးအသက်ရှင်သန်နိုင်မှုရုန်းကန်နေရတဲ့အချိန်မှာပဲအထူးကိုယ်စားလှယ်အခုခီးစဉ်ကိုစီစဉ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးဖရက်ဆွန်ဟွန်ကတော့မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအင်အားစုအလုံးဟာတွဲဆုံဆွေးနွေးစကားပြောဖို့အဆင်သင့်မဖြစ်ကြသေးပါဘူးသူတို့ယုံကြည်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့အခိုင်အမာဆုံးဖြတ်ထားကြပါတယ်အထူးသဖြင့်တော့လက်နက်ကင်နီလန်ပဲဖြစ်ပါတယ်မြန်မာပြည်သူတွေရဲ့စိတ်ထဲမှာမြမလူအဖွဲ့အစည်းမှာမြန်မာနိုင်ငံမှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့ပြဿနာကိုအလင်းအမြန်ဖြေရှင်းလို့တော့မရနိုင်ပါဘူးလို့ပြောဆိုခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကိုယ်စားလှယ်နဲ့တွဲဆုံဆွေးနွေးခဲ့အပြီးကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်